ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းကချမ်းအမှတ်54တမိုင်းဝင်နေအိမ်ကိုဒီကနေ့မတ်လ20ရက်နေ့မနက်ပိုင်းကကမာရွတ်ခရိုင်တရားရုံးရဲ့အစီအစဉ်နဲ့လေလံတင်ရောင်းချခဲ့ပါတယ်။ဒါပေမဲ့လေလံဆွဲဝယ်ယူမဲ့သူမရှိတာကြောင့်လေလံပွဲကမအောင်မြင်ပဲပြီးဆုံးသွားပါတယ်။လေလံဘာကြောင့်မအောင်မြင်ခဲ့ပါသလဲဆိုတာနဲ့ဥပဒေကြောင့်အရာဘာတွေဆက်ဖြစ်နိုင်တယ်လဲဆိုတာရန်ကုန်ကစူးစီးတင်ပြထားတာကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
ဒီနေ့လေလံပွဲကိုချမ်းမတ်54နေအိမ်ခြံဝင်းရှိမှာပြုလုပ်ခဲ့တာဖြစ်ပြီးတရားရုံးကလေလံစီမံခန့်ခွဲတဲ့လေလံအရာရှိကလေလံဆွဲမဲ့သူရှိမရှိ3ချိန်မေးမြန်းခဲ့ပေမဲ့လေလံဆွဲမဲ့သူမရှိခဲ့ပါဘူ
းလေလံဆွဲမဲ့သူမရှိတဲ့ကြောင့်ဒီနေ့အစားကျွန်တော်တို့တော့ခါပါတော့ပြန်ပြီးတော့လေလံပြစ်ဖို့ရိုးဖို့ပြင်နေပေးပါမယ်
ဒီနေ့လေလံပွဲနဲ့ပတ်သက်လို့မက်ရှလာ21ရက်နေ့မှာလေလံအရာရှိကအစဉ်ကန်စာတင်ပြသွားမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရှေ့နေတွေကိုပုံမှန်144ထုတ်ထားတာကြောင့်ဒီအမှုဘာဆက်လုံမလဲဆိုတာသတင်းထောက်တွေကမဖြေပေးနိုင်တဲ့အတွက်သူတို့ဘာဆက်လုံမလဲဆိုတာမသိရသေးပါဘူး။ဥပဒေကြောင့်အရာကတော့တရားရုံးဘက်ကလေလံပွဲမအောင်မြင်တဲ့အတွက်နောက်ထပ်ရုံးချိန်ခေါ်ယူရမှာပါ။အဲ့ဒီရုံးချိန်မှာဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေနဲ့ဥအောင်ဆန်းဦးဘက်ကရှေ့နေတွေလေလံပွဲနဲ့ပတ်သက်လို့သူတို့လိုလားချက်တွေကိုတရားရုံးကတင်ပြကြားမှာဖြစ်ပါတယ်။ဒီအိမ်ကိုကြံ့ငွေ315ဘီလီယံနဲ့မက်ရှလာ20ရက်နေ့မှာလေလံတင်ရောင်းချဖို့ကမာရွတ်တရားရုံးကဇန်နဝါရီလ25ရက်နေ့ကအမိန့်ချမှတ်ထားတာပါ။တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာဥပဒေကြောင်းအရနီးလန်းတကျဆောင်ရွက်ခဲ့တာမဟုတ်တဲ့အတွက်ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကဒီအမှုကိုတိုင်းတရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပါတယ်။ဒီအတော်တွင်မူလအစီအစဉ်ထားတဲ့အတိုင်းဒီနေ့လေလံတင်ခဲ့တာဖြစ်ပေမဲ့လေလံဆွဲမဲ့သူမရှိတာကြောင့်မအောင်မမြင်ဖြစ်ခဲ့ရပါတယ်။ဒီကနေ့ဘာကြောင့်လေလံဆွဲသူမရှိခဲ့တာလဲဆိုတာနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေတဦးကအခုလိုသုံးသပ်ပါတယ်
။အချက်နဲ့ချက်ကြောင့်လေလံတင်ခြင်းကအောက်မှုတော်တော်ခင်းဒီနောက်အောက်မှုသိချက်ကလေလံတင်ခြင်းကမြင်မာတာပေါ့။လေလံတင်ခြင်းကမြင်မာတဲ့အခါကျစာမန်အပြည့်ဝင်ပြီးဒီလေလံကိုဆွဲဒီကိစ္စလာမှာပြန်မလို့ရဘူးစတဲ့ချက်စာမန်အမှုမျိုးမဟုတ်ဘူးဒီမျိုးဘုန်းနဲ့ဒီအိမ်ကြီးမြမသမိုင်းရဲ့စီရင်တကယ်ကိုသမိုင်းဝင်အမွေအနှစ်ချင်းချင်းရမယ်အိမ်ဖြစ်တယ်ဒါကသမိုင်းအမွေအနှစ်ချင်းနဲ့ပြန်လာမယ်အိမ်ချင်းနေတဲ့အခါကျတော့ဒီလေလံဆွဲမဲ့လူတွေကသမိုင်းမှာအမဲတဲ့ဘူးမှမခံနိုင်ကြဘူးလေမခံနိုင်ကြဘူးဝစ်ဆွဲမဲ့လူတွေတော့မှဒါသမိုင်းကသမိုင်းမှာအမဲတဲ့ကြီးဖြစ်သွားမယ်ဝစ်ဆွဲကြမလွယ်ပါဘူး
တကယ်လို့လေလံတင်ပွဲအထမြောက်ခဲ့ရင်တောင်ဒေါ်ဆန်းစုကြည်ဘက်ကဥပဒေကြောင်းအရလုတ်ပိုင်ခွင့်ရှိနေသေးတာတွေကိုလည်းတရားလွှတ်တော်ရှေ့နေကအခုလိုဆက်ရှင်းပြပါတယ
်။ဒီလံနောက်ခုရှိတယ်။ဒီအရှုံးဖြစ်တဲ့ဒေါ်ဆန်းစုကြည်နေတဲ့ကြားတော့သူ့မှာဥတော်ဝယ်ပိုင်ခွင့်အခွင့်အရေးရှိတယ်။တမတ်ထားတဲ့လေလံကြောင်းရင်းစည်းနဲ့ပဲသူ့ကိုဝယ်လို့ရတယ်။ဝယ်လို့ရတဲ့အတွက်သူ့ချမ်းကိုဖယ်လိုက်ပြီးတော့မှဟိုကဥအောင်ဆန်းဦးတည်နေရဲ့အချမ်းကိုသူကဖိတ်ခင်းပေးလိုက်လို့ရှင်ဒီမြေကွန်းနဲ့အင်ဒီဒေါ်ဆန်းစုကြည်ပိုင်နဲ့အင်ဖြစ်သွားပြီ။ဒါကအမှုရဲ့ပါဝင်တဲ့သူဖြစ်လို့အဲ့လိုမဟုတ်ဘဲနဲ့ဂျားလူကနေဝင်မယ်ဆိုရင်တော့သူလီလန်မှာဝင်ပြီးရှင်ပြရမယ်။လီလန်ကျောင်းရင်းစည်းရဲ့ထက်ပူရဲအမြင့်ဆုံးပေါ့တစ်ချက်ဖြစ်စီနှစ်ချက်ဖြစ်စီငါးချက်ဖြစ်စီလီလန်ကျောင်းရင်းစည်းရဲ့ပူပြီးပေးနိုင်တဲ့အမြင့်ဆုံးခေးပေးနိုင်တဲ့သူကရမှာပေါ့။ကျောင်းရင်းစည်းရဲ့အနည်းငယ်လေးမြင့်ပေးရုံနဲ့ဒီလီလန်ကိုသူအောင်မြင်မှာပေါ့။အောင်မြင်ပြီးတဲ့အခါကျမှသူ့နာမည်နဲ့ရပြီးတော့မှသူကသောသားသူကြီးဖြစ်စီနိုင်ငံတော်ကိုဖြစ်စီသူကလှူလိုက်လို့ရတယ
်။တက်တူရိတ်တာလမ်းမှာရှိတဲ့ဒီအိမ်ကိုအခုလိုလေလံတင်ရောင်းချဖို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်။လေလံသဘောအရကောဥပဒေပိုင်းအရပါအမွေဆိုင်ဖြစ်တဲ့ဒီအိမ်ကိုလေလံမတင်ခင်မှာဒေါ်ဆန်းစုကြည်ဘက်ကကြံခင်းစေတင်ပြရမှာဖြစ်ပေမဲ့အဲ့ဒီလိုတင်ပြခွင့်ရရေးသူရှိနေတွေကအခုချိန်ထိဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရသေးခင်မှာတရားရုံးကလေလံတင်မဲ့ဈေးနှုန်းကိုသတ်မှတ်လိုက်တာမို့အခုလိုဝေဖန်မှုတွေရှိခဲ့တာပါ။လေလံကိစ္စနဲ့ပတ်သက်လို့အကျဉ်းချခံနေရတဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဘယ်လိုသဘောထားရှိထားလဲဆိုတာမသိရသေးပါဘူး။မက်ရှလာ17ရက်နေ့မှာဒေါ်ဆန်းစုကြည်ကိုထောင်ဝင်စာပါဆယ်ပေးပို့ခဲ့ရမှာတော့ကျန်းမာရေးကောင်းမွန်တယ်ဆိုတာလောက်ပဲသိထားရတယ်လို့နှိစက်သူတွေကပြောပါရယ်။2001ခုနှစ်မှာဒေါ်ဆန်းစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲဝေယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ။2016ခုနှစ်မှာတော့ဒီအိမ်ကိုဒေါ်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့နှစ်ယောက်ခွဲယူဖို့အမိန့်ချခဲ့ရမှာအိမ်မကြီးကိုဒေါ်ဆန်းစုကြည်ကရပြီးဦးအောင်ဆန်းဦးကပြိုပြက်နေတဲ့အိမ်သေးကိုရလို့မကြေမနက်ဖြစ်ပြီးအိမ်ကိုလေလံတွင်ခွဲယူမယ်ဆိုပြီးတရားရုံးအစဉ်အဆက်မှာထပ်မံတရားစွဲရှောက်လဲခဲ့တာဖြစ်ပါတယ်။ဒီလိုတရားစွဲရှောက်ထားခဲ့တာကိုတရားရုံးအစဉ်အဆက်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်းနေပြည်တော်ပြည်ထောင်စုတရားလွှတ်တော် တရားသူကြီး၉ဦးပါစုံညီခုံရုံးက2018ခုနှစ်မှာပယ်ချခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့မှာဥဆောင်သူဖြစ်ပါဝင်တဲ့ပြည်ထောင်စုတရားသူကြီးချုပ်ထံဥအောင်ဆန်းဦးက2019ခုနှစ်အတွင်းမှာထပ်ပြီးအထူးလျှောက်လွှာတင်သွင်းခဲ့ရမှာပြည်ထောင်စုတရားလွှတ်တော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးဥအောင်ဆန်းဦးရှောက်ထားခဲ့တဲ့အတိုင်းခြံနဲ့နေအိမ်ကိုလေလံပစ်ပြီးခွဲဝေယူဖို့ခွင့်ပြုကြောင်း2022ခုနှစ်ဩဂုတ်လ22ရက်မှာပြန်လည်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီအမှုဘယ်လိုဆက်ဖြစ်မလဲဆိုတာနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေတဦးကတော့အခုလိုသုံးသပ်ပါတယ
်။ဒီဘောဆောင်သူကြီးစီမီတွေကပြမပြင်းပြမပြောက်တော့ရှောက်ထားတယ်ငွေနဲ့ပြောက်တော့လေ။အဲ့ဒီအမိန့်တစ်ခုအဲ့ဒီအမိန့်တစ်ခုသူစာပြရလို့နော်အဲ့အမိန့်ချလိုက်တော့မှအဲ့တိုင်းတရားလွှတ်တော်ကနေချလိုက်တဲ့အမိန့်ပေါ်မှာမှဘာဆက်လုပ်မလဲပေါ့အခုကတော့လက်တော်ကတော့အဲ့လိုစောင့်ရဲရမယ်အနေထားတော့ရှိတယ်။ဘုရုံနိုင်ငံကတော့ခုနကြိုးစို့ပေါ့အပေါ်တရားလွှတ်တော်ကနေဘာမှချမှာလဲ။အဲ့တရားလွှတ်တော်ကဒီဆရာတရားရုံးရဲ့ဒီလန်ဂျမင်းကြီးဒီတင်ရတဲ့ဆိုပြီးအဲ့ဒီလန်ဂျမင်းကြီးကိုအတိအကျပေးမှာဒါတို့ဒီမဟုတ်ဒီလန်ဂျမင်းကြီးကိုဦးမြတ်သမပေးမှာချော့ချပေးမှာသာသာတစ်ချက်ဆောင်ကြည့်ရမှာပေါ့
ရှင်းနေအဖွဲ့နဲ့တနှစ်ကျော်အဆက်အသွယ်ပြတ်တောက်ပြီးတွေးဆောင်ခွင့်မရတဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုထောင်ဝင်းစားတွေးခွင့်ရဖို့ရှင်းနေအဖွဲ့ကစစ်ကောင်စီထံကို6ကြိမ်ထဲမှနေစာတင်တောင်းဆိုထားပေမဲ့တွေးခွင့်မရသေးဘူးလို့သိရပါတယ်ရှင်